တနင်္လာနေ့ညနေပိုင်း2နာရီခွဲလောက်ကတန်းတော်ကြီးမြို့နယ်ရာထုကြီးပါမှာလင်းရင်ပုံချက်ခဲ့တယ်လို့စစ်ဆောင်ဒေသခံတူက VOA ကိုပြောပါတယ်။ဒါကြောင့်အိုးအိမ်စွန့်ခွာဘေးလွရာကိုတိတ်ဆောင်နေကြတဲ့စစ်ဆောင်အများစုကဗာပစ္စည်းမှမယူနိုင်ကြပဲအဝတ်တရကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ပြေးထွက်လာကြရတယ်လို့လည်းပြောပါတယ်။ဒီကြောင့်တရင်ပြပုတ်ချက်ကိုအခြေခံပြီးနန်းလောင်ကပြောပြပါမယ်။
ကရင်ပြည်နယ်တောင်ကြီးမြို့နယ်ရှာတိုချေရွာကိုဇူလိုင်23ရက်ညနေပိုင်းလောက်မှာစစ်ကောင်စီဘက်ကလျင်းနဲ့ဘုံးလာကျဲနေတယ်လို့စစ်ရှောင်းဒေသခံတဦးက VOA ကိုခုလိုပြောပါတယ်
။ဟိုရတူမှာဆတော့ဒီမမြင်လည်းမနိုင်ခွဲမှာကဒီလျင်းနဲ့ဘုံးကျဲတာဒီကြားနေရတော့เนาะအခုဇွာနဲ့ကြားနေပြီးပြောင်းဝဲတောင်းနဲ့ဆက်တက်လာတဲ့လျင်းရပြီးတော့ဒီရတူဘုံးလာကျဲတာလည်းရှိရဟုတ်
စစ်ကောင်စီတပ်ကတောင်ငူမြို့နယ်ကနေတနောင်ကြီးမြို့နယ်ဖက်ကိုအင်အားအများအပြားနဲ့ထပ်မံစစ်ကြောင်းဆင်လာတာကြောင့်တချို့ကျေးရွာကဒေသခံတွေဘေးလွတ်ရာကိုထပ်ပြီးတော့ပြောင်းရွှေ့နေကြရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကနေစတင်ပြီးတော့ရာဒိုကျေးရွာတစ်ဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ရကအခုချိန်ထိဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီဖက်ကလေကြောင်းအသုံးပြုပြီးတော့အပြင်းအထန်ပုံကျဲတိုက်ခိုက်နေတဲ့အကြောင်းအခုလိုပြောပါတယ်။
အပတ်ကျော်မပါလို့ရှိဘူးဆက်ပြီးရစင်းနေကြတယ်အပ်ဖြစ်နေတယ်။ဒီရက်ဆယ်ပြီးဖြစ်နေတော့ဒီနေ့စကြရရဲ့အနိုင်ကြည့်ရပါတော့ဒီကြည့်ကြည့်ရောရထားရထားတော့မဟုတ်မှလည်းမျိုးကုန်းရချားနေတာဒီဆိုင်ကအစီခါရချင်ဒီနေ့တအားမတော်ရတယ်တော့အဲ့ဆက်ပြီးဖြစ်လာတော့ဒီကလည်းလည်းကြီးရလည်းဟိုကျေးရွာထဲမှာချတာမျိုးတွေတော့ဒီပျက်စီးတာလို့ဒီပထမပိုင်းအကြောင်းအကျိုးချတာလို့ပေါ့နော်ဟိုကက်တလစ်ကြောင်းလေးဒီပါတယ်ဆောက်ပြီးချတာလည်းရှိတယ
်ခုတိုက်ပွဲတွေဖြစ်တဲ့ရာတို့ကြီးရွာဟာကယားကရင်နယ်ဆက်ကရင်ပြည်နယ်ဖက်ချန်းကတနောင်ကြီးမြို့နယ်မှာတည်ရှိနေတာပါကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်နေအမျိုးသားများကာကွယ်ရေးတပ် KNDF ပါဝင်တဲ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲဖြစ်ပွားနေတာလို့ဒေသခံတွေကပြောပါတယ်လက်နက်ကြီးနဲ့လေယာဉ်ပုံးကျဲတိုက်ခိုက်မှုကြောင့်လူအထိအခိုက်ရှိမရှိခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ဘာသာရေးအဆောက်အဦနဲ့နေအိမ်တွေအများအပြားပျက်စီးသွားတယ်လို့ပြောပါတယ်တိုက်ပွဲနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲအခြေအနေကြောင့်ဝါတော့ခိုကျေးရွာရာဒူကျေးရွာစတဲ့ပဝန်းကျင်6ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့နှီးဆက်ရာပဝန်းကျင်ကမြို့နယ်ကျေးရွာတွေဖက်ကိုထွက်ပြေးတင်းရှောင်နေရပါတယ်တနောင်ကြီးမြို့နယ်ထဲကတောက်ရီခတ်ကျေးရွာတစ်ဝိုက်ကိုခလုံးလာတဲ့စစ်ပြေတုပ်ကလည်း900ကျော်ရှိတယ်လို့စစ်ရှောင်းကူညီနေသူကပြောပါတယ်စစ်ပြေဒုက္ခတဲ့အများစုကအဝတ်တထဲကိုတစ်ခုနဲ့အသက်လူထွက်ပြေးလာတဲ့အကြောင်းပြောပါတယ
်။လုံးနဲ့ပြီးတဲ့ခါကျတော့ဟိုအဝတ်တထဲနဲ့ပဲဟိုကြံရဲနဲ့လာရတော့တရားပြီးသွားပြီးလာလို့လည်းခါဘာမှမပါလိုက်ဘူးလား။အဲ့လိုပြီးတဲ့ခါကျတော့သူ့မှာတော့ဟိုကလန်တန်းနဲ့ဆင်းလာလို့မရဘူးဖြစ်ချောင်းလို့လည်းသူ့ဘက်ကဖြီးတဲ့နေရာကိုစတဲ့တလားတော့သူ့စပြီးတော့မှချစ်ချင်နေပေါ့နော်။ဒီညလုံးလေးရင်ထဲမှာလား6တိုင်မျိုးနဲ့အာဖြစ်တယ်လို့သူ့ဒီဖြစ်ချောင်းတမားကပြောတယ်။အဆောင်ကြီးမှာတော့ဟိုတအားလူအရပါပေါ့အဆောင်ဒီကတော့အဓိကမင်းပေါ့နော
်တဖြည်းဖြည်းတိုက်ပွဲနေရာကျပြလာတာလို့လည်းနောက်ထပ်ဒေသခံတို့ကပြောပါတယ
်ဖြစ်ဒီတည်းကဟိုမနေနေဘောနာပြန်နေဆိုတော့ခုခုလာတယ်လို့ဖြစ်တယ်ဆက်မတူဖြစ်တဲ့အိလေးကြီးချရတယ်ဆိုတော့အဲ့ဒါကဒီကအထင်းနဲ့အဲ့ဒီလာတော့အေးစစ်စစ်ဆိုရင်မတော်ရဲမနိုင်ရဲခြားတော့ဘောနာဖြစ်ဖြစ်ဆိုင်ကျနေဆိုလည်းသူတို့ခဏခဏအဲ့လိုခံတီးပြည်နေအင်းတွေဖြစ်ခါကြတော့အိုင်းမနိုင်ရဲတတော်အချင်းဆိုးရင်ဒီကကြတော့ဘယ်လိုလဲခင်ဗျားတို့ကဒီဒီရလည်းနော်
လက်ရှိတနောင်ကြီးမြို့နယ်မှာစစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ပြီးတော့စစ်စရေဂိတ်တွေတိုးချဲ့တင်းကျပ်နေပြီးဆန်စီစားဆေးဝါးစားတဲ့စားနပ်ရိက္ခာတည်ဆောင်ခွင့်တွေပါကန့်သက်လာတာကြောင့်ပိုးပြီးတော့ခက်ခဲလာမယ်လို့ဒေသခံတွေကပြောဆိုပါတယ်